လူတန်းပေါင်း80ကျော်ရဲ့ကိုယ်ရေးအချက်အလက်တွေကိုအလွဲတုံးစားလုပ်မှုနဲ့ပတ်သက်ပြီးတော့ Facebook ကုမ္ပဏီရဲ့အကြီးအကဲ Mark Zuckerberg ဟာအမေရိကန်လွှတ်တော်ရဲ့ကြားနာစစ်ဆေးမှုကိုဒီကနေ့ခံရတော့မှာပါ။အဲဒီကိစ္စနဲ့ပတ်သက်ပြီးတော့တရားဥပဒေအရဘလို့အရေးယူမှုတွေရှိလာနိုင်မလဲဆိုတာနဲ့ရိုဟင်ဂျာမွတ်စလင်ပြည်ထောင်စုမှာ Facebook ကိုအသုံးပြုပြီးတော့အမုန်းပွားမှုတွေဖန်တီးခဲ့တာလဲပတ်သက်နေတယ်လို့ Mark Zuckerberg အမေရိကန်ခံရမယ့်အခြေအနေမှာရှိနေပါတယ်။ဒီအကြောင်းကိုကိုကျော်အောင်လင်ကဆက်ပြီးတော့ရှင်းပြပါလိမ့်မယ်ခင်ဗျ။
Facebook ကုမ္ပဏီရဲ့အကြီးအကဲ Mark Zuckerberg ကိုအမေရိကန်ထက်လွတ်တော်နဲ့အောက်လွတ်တော်နှစ်ရက်စလုံးကဒီကနေ့နဲ့မနေ့ပြန်နှစ်ရက်ခွဲပြီးတော့ကြားနာစစ်ဆေးမှုတွေကိုလုပ်တော့မှာပါဒီကနေ့စောစောပိုင်းကတော့ Washington DC မြို့ကိုရောက်နေတဲ့ Mark Zuckerberg ဟာ Florida ပြည်နယ်ရဲ့ Democrat Party ထက်လွတ်တော်မှ Bill Nelson ရဲ့ဖိတ်ခေါ်ချက်အရသူ့ရဲ့ထက်လွတ်တော်ရုံးခန်းမှာတူးချင်းတိတ်တအချိန်တနာရီကျော်တွေ့ဆုံပြောဆိုခဲ့ကြပါတယ်
I invited him personally. It was one on
the. ကိုကြီးရသူနဲ့ဦးချင်းစီတွေ့ဆုံဖို့ကျွန်တော်သူ့ကိုဖိတ်ခေါ်ခဲ့တာပါ။ကျွန်တော်တို့ရင်းရင်းနှီးနှီးနဲ့ပုံမှန်လင်းလင်းပြောဆိုခဲ့ကြပါတယ်။ကျွန်တော်မြင်မှာတော့သူကရိုးရိုးဖြောင်းဖြောင်းပြောရတဲ့သဘောရှိပါတယ်။ဒါပေမဲ့လည်းသူ့ရဲ့ကုမ္ပဏီကတော့အနာဂတ်မှာစိန်ခေါ်မှုတွေအကြီးအကျယ်ကျွမ်းရတော့မယ်လို့ထင်နေကြောင်းသတ်တော်မှဘီလ်နစ်ဆန်ပြောသားခဲ့တာ
ပါ။ If we don't watch out with social media and platforms like Facebook and the mistakes that they made in the past.
Facebook လိုမျိုးလူမှုကွန်ရက်မီဒီယာတွေကိုကျွန်တော်တို့သတိထားစောင့်ကြည့်မနေဘူးဆိုရင်သူတို့ရဲ့လွဲမှားတဲ့လုပ်ရက်တွေကြောင့်အမေရိကန်ပြည်သူတရားလုံးပုံကိုရေလွတ်လပ်ခွင့်တွေဘယ်သူမှရှိတော့မှာမဟုတ်ပါဘူးလို့ပြောခဲ့တာပါ Facebook ကုမ္ပဏီကြီးကဲ Mark Zuckerberg ကတော့သူတို့ကုမ္ပဏီရဲ့မှားယွင်းမှုတွေနဲ့ပတ်သက်ပြီးတော့တောင်းပန်ထားပါပြီ
We didn't take a broad enough view of what our responsibility is and that was a huge mistake
ကျွန်တော်တို့လုပ်ရမယ့်တာဝန်ယူမှုတွေကိုအလုံးလောက်ကျွန်တော်တို့မလုပ်ခဲ့ပါဘူးဒါကအင်မတန်ကြီးမားတဲ့မှားယွင်းမှုပါ။ဒါဟာကျွန်တော်ရဲ့မှားယွင်းမှုပါပဲလို့ Mark Zuckerberg ပြောပါခဲ့တာပါ။ဒီကနေ့လုံမဲ့လွတ်တော်ကြားနာစစ်ဆေးမှုကိုအထက်လွတ်တော်တရားရုံးနဲ့ကုတန်းရောင်းဝယ်ရေးကော်မတီကဦးစီးပြုလုပ်မှာပါ။မနေ့ကကြာရင်တော့အောက်လွတ်တော်က Facebook ကုမ္ပဏီရဲ့အကြီးအကဲကိုကြားနာစစ်ဆေးမှာပါ။မြန်မာနိုင်ငံတွင်းဖြစ်ပွားနေတဲ့ရိုဟင်ဂျာမွတ်စလင်ပြည်ပကမှာ Facebook ကိုအသုံးပြုပြီးတော့အမုန်းပွားမှုတွေကိုဖန်တီးခဲ့ကြတာနဲ့ပတ်သက်ပြီးလဲ Facebook ကုမ္ပဏီကိုဝေဖန်မှုတွေအကြီးအကျယ်ရှိနေပါတယ်။ဒီလိုအမုန်းပွားအောင်လှုံ့ဆော်နေတာတွေကို Facebook ကုမ္ပဏီကစနစ်တကျစောင့်ကြည့်ဟန်တားတဲ့အကြောင်းမြန်မာရပ်ဖွဲ့အဖွဲ့အစည်း၈ခုကပြီးခဲ့တဲ့ပတ်တုန်းကပဲအိတ်ဖွင့်ပေးကြတဲ့အကြောင်း Mark Zuckerberg စီကိုပေးပို့ခဲ့ပါသေးတယ်။အမုန်းပွားနေတဲ့လှုံ့ဆော်မှုတွေကိုရပ်ဖွဲ့အဖွဲ့အစည်းတွေကအရင်သတိထားမိခဲ့ကြတာဖြစ်ပြီးတော့ Facebook ကုမ္ပဏီကိုလှမ်းအကြောင်းကြားတော့မှပဲသူတို့ဘက်ကတားဆီးမှုတွေကိုလုပ်လာတယ်လို့မြန်မာရပ်ဖွဲ့အဖွဲ့အစည်းတွေကပြောပါတယ်။အဲ့ဒီအိတ်ဖွင့်ပေးစာကြောင့် Facebook ကုမ္ပဏီရဲ့ပြောရေးဆိုခွင့်ရှိသူကသူရဲ့လှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးတော့တောက်ကြနေတော့ကပဲပြန်ပြီးတော့တောင်းပန်ထားပါတယ်။ Facebook ထဲမှာမမှန်ကန်တဲ့ကိစ္စတွေ၊အမုန်းပွားစေမဲ့ကိစ္စတွေ၊ရိုင်းရိုင်းနဲ့ပြောဆိုရေးသားမှုတွေလုပ်နေတာတွေကို Facebook ဘက်ကခက်မြန်မြန်နဲ့ရှာဖွေတားဆီးနိုင်မှုပိုကောင်းတဲ့နည်းပညာတွေနဲ့ထိထိရောက်ရောက်ဆောင်ရွက်ဖို့ကြိုးစားသင့်ခဲ့ပါတယ်လို့လည်းဝန်ခံထားပါတယ်။ Facebook ကုမ္ပဏီရဲ့ Messenger မှာရေးသားပြောဆိုမှုတွေကိုစောင့်ကြည့်သတိပေးနိုင်မဲ့နည်းပညာတွေနဲ့လှုပ်ဆောင်သွားဖို့ရှိတယ်လို့Facebook ရဲ့ဝန်ဆောင်မှုတွေနဲ့ပတ်သက်ပြီးတိုင်ကြားမှုတွေကိုကင်တွယ်ဖြေရှင်းပေးဖို့မြန်မာလူကြောင့်ကျင်လူတွေကိုလည်းပိုတိုးမြင့်ပြီးတော့ခန့်အပ်ထားပါတယ်လို့ဆိုပါတယ်။နှစ်ရက်ကြာပြုလုပ်မဲ့လွတ်တော်ကြားနာစစ်ဆေးမှုတွင် Facebook ကုမ္ပဏီကြီးကဲ Mark Zuckerberg ရင်ဆိုင်ရနိုင်မွယ်ရှိတဲ့ကိစ္စတစ်ခုကလည်းရိုဟင်ဂျာပြည်ပကမှာ Facebook ကိုအသုံးပြုမှုပါပဲ။သူ့ကိုမေးခွန်းထုတ်မယ်လို့ယူဆတဲ့ပုဂ္ဂိုလ်ကတော့ Louisiana ပြည်နယ်ရဲ့ Republican Party အထက်လွှတ်တော်မှ John Kennedy ပါ။သူကပြီးခဲ့တဲ့တနင်္ဂနွေနေ့ကပဲ CBS ရုပ်သံသတင်းဌာနနဲ့တွေ့ဆုံမိန့်မြန်းကားတစ်ခုမှာမြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေပေါ်မှာလူမျိုးတုံးတတ်ဖြတ်မှုဖြစ်လာအောင်အားပေးလို့ဆိုရရောက်တဲ့ Facebook အသုံးပြုမှုတွေကိုရပ်တန့်စေချင်တယ်လို့ဆိုထားပါတယ
် I don't want Facebook to censor what I can see in all respects but I do want them to stop the fake news I do want them to stop people from running advertisements on Facebook that encourages the genocide of the Rohingya Muslims in Burma
Facebook နဲ့ကျွန်တော်တို့မြင်ပြဖတ်ရှုရမယ့်အကြောင်းအရာတွေကိုတိပြတ်တာမလုပ်စေချင်ပေမဲ့လောက်ကျန်တဲ့င်းတွေတင်တာကိုတော့ရပ်တန့်သွားစေချင်ပါတယ်။ဒါ့အပြင် Facebook မှာလူတွေကကြော်ညာတွေတင်ပြီးတော့မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးတုံးတပ်ဖြတ်မှုတွေဖြစ်စေဖို့အပြင်ဆုံးဆော်တာမျိုးတွေလုပ်နေတာကိုတော့ရပ်တန့်စေချင်ပါတယ်။ဒီကိစ္စတွေကတိတ်ကိုအရေးကြီးပြီးတော့လွယ်လွယ်နဲ့ပျောက်သွားမှာမဟုတ်တလို့ကျွန်တော်တို့ကြားနာစစ်ဆေးပွဲတစ်ပွဲတည်းနဲ့လည်းပြီးမှာမဟုတ်ပါဘူး။ Mr. Zuckerberg အနေနဲ့နားလေလက်ခံပြီးတော့ပုံမှန်နေနေရှိလိမ့်မယ်လို့မျှော်လင့်ပါတယ်။
လောကကြုံနေရတဲ့ Facebook ရဲ့ပြဿနာတွေကို Facebook ကုမ္ပဏီဘက်ကမဖြေရှင်းနိုင်ရင်တော့ဒီကုမ္ပဏီပေါ်မှာတင်းကြပ်မှုတွေကိုလှုပ်လာရလိမ့်မယ်လို့လည်းသွတ်တော်မှ John Kennedy ကပြောပါတယ်
။ We can do it the easy way or the hard way. I do not want to regulate Facebook. But we do have two major problems we discovered. One is the privacy issue.
ကျွန်တော်တို့အနေနဲ့ Facebook ပေါ်ပြင်ထန်တဲ့စီးမင်းတွေမချမှတ်လို့ပါဘူး။ဒါပေမဲ့ကျွန်တော်တို့အဓိကပြဿနာနှစ်ရပ်ကိုတွေ့နေရပါတယ်။ကိုရီးကိုရာအချက်လက်တွေကိုထိမ့်သိမ်းမှုနဲ့ဝါရဖြန့်မှုအတုံးပြတဲ့ကိစ္စတွေပဲဖြစ်ပါတယ်။ဒါကြောင့် Facebook အနေနဲ့ဒီပြဿနာတွေကိုဘယ်လိုဖြေရှင်းမလဲဆိုတာကိုကျွန်တော်တို့အနေနဲ့ပုံပုံလေးလေးဆွေးနွေးဖို့လိုပါတယ်။စိတ်ပူဆုံးကတော့ Facebook ကပြဿနာကိုဘယ်လိုဖြေရှင်းရမှန်းမသိတဲ့အခြေအနေဖြစ်ပါတယ်။တကယ်လို့မဖြေရှင်းတတ်ဘူးဆိုရင်လည်းကျွန်တော်တို့က Facebook ကပုံပြင်လင်းလင်းထုတ်ပြောတင်ပါလေ
ပြီးခဲ့တဲ့2016ခုနှစ်အမေရိကန်တမန္တရွေးကောက်ပွဲကာလအတွင်းလက်ရှိတမန္တဒေါ်နယ်ထရန့်အနေနဲ့ရေးစုံစုံမှုတွေမှာဗြိတိန်ခြေစိုက် Cambridge Analytica ပြည်ထောင်စုကုမ္ပဏီကအမေရိကန်နိုင်ငံသား89တန်းရဲ့ Facebook ပေါ်ကကိုယ်ရေးချက်လက်တွေကိုအသုံးချခဲ့တယ်လို့စွပ်စွဲထားတဲ့ပတ်သက်ပြီးတော့အဓိကထားပြီးတော့စစ်ဆေးမဲ့ဒီကနေ့နဲ့မနေ့ပြန်နှစ်ရက်ကြာလွတ်တော်ကြာနာစစ်ဆေးမှုဟာလောကမှာတော့ထိတ်တန့်လာရောက်နေတဲ့ကမ္ဘာသတင်းတစ်ပုဒ်ဖြစ်နေပါတယ်အခုလိုပြဿနာတွေကြောင့်လဲ Facebook ကုမ္ပဏီဟာနာမည်အကြီးအကျယ်ပြတ်နေရောမကသူ့ရဲ့အစုရှယ်ယာတွေလဲထိုးကျနေလို့စီးပွားရေးအရာလဲအတော်အထိတ်နေတာပါ